This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့ကနေကြွေးပြီးဘေးကင်းလုံးချုံကျမကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆွတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဧပြီလ6ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါရမရှင်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စစ်ရေးသတင်းကောက်လွတ်ချက်ကိုလူဦးအလင်ကမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
2025ခုနှစ်ဧပြီလ6ရက်နေ့စည်ရေးသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော်မှာဖြစ်ပါတယ်။တိုက်ကြီးကပါစာစစ်တရားတာဝေးပြည်မစ်ဆိုင်ဒရုန်းများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။ရန်ကုန်တိုင်းတိုက်ကြီးမြို့နယ်ရှိစိတ်ကောင်းစီရဲ့ MS1 ကာကွယ်ရေးပစ္စည်းစက်ရုံကပါစာစစ်တကိုတာဝေးပြည်မစ်ဆိုင်ဒရုန်း3လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Urban Special Operation USO ကနေသတင်းထုတ်ပြန်ထားပါတယ်။ဧပြီလ4ရက်နေ့ည9:50မိနစ်အချိန်ခန့်မှာကပါစာစစ်တကိုမြို့ပြအထူးစစ်စင်ရေးမစ်ရှင်16ဖြစ်တာဝေးပြည်မစ်ဆိုင်ဒရုန်း3လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။မြန်မာနိုင်ငံနေရာဒေသအသီးသီးကလက်နက်ခဲယမ်းတွေအစိပ်ပိုင်းများကို၎င်းကပါစာစစ်တပ်မှတဆင့်ထောက်ပံ့ပို့ဆောင်ပေးနေတယ်လို့အတွင်းသတင်းရတာကြောင့်တိုက်ခိုက်ခဲ့တာလို့ဖော်ပြထားပါတယ်အဆိုပါတိုက်ခိုက်မှုကို Urban Special Operation USO နဲ့ Shadow SAF တို့ကနေပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာဝမ်မလန်းစခန်းကုန်းတိုက်ပွဲအတွင်းဘော်လခဲ PDF ရဲဘော်3ဦးကြာဆုံးတဲ့သတင်းကိုတင်ပြပေးကြပါရစေ။ကီနီပြည်နယ်ဘော်လခဲမြို့ကစစ်ကောင်စီရဲ့ဝမ်မလန်းစခန်းကုန်းတိုက်ပွဲအတွင်းဘော်လခဲ PDF ရဲဘော်3ဦးကြာဆုံးခဲ့တယ်လို့ Kareni People's Voice ကနေဖော်ပြထားပါရစေ။မက်လ30ရက်နေ့မနက်ပိုင်းကစစ်ကောင်စီရဲ့ဗျူဟာကြတဲ့ဝမ်မလန်းတပ်စခန်းကုန်းကိုကီနီတော်လိုင်းတပ်ပေါင်းစုကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယမ်းများသိမ်းဆည်းရရှိခဲ့တယ်လို့ဆိုပါရယ်။အဆိုပါတိုက်ပွဲအတွင်းမက်လ10ရက်နေ့မှာဘော်လခဲ PDF မှာရဲဘော်ဒန်နီယယ်လီခေါ်ခွားတို့ရဲဘော်ပိုင်သိန်းချစ်ခေါ်ရှမ်းဖူးနဲ့ရဲဘော်အေဒိုဒူးတို့၃ဦးကြာဆုံးခဲ့ရတယ်လို့သိရှိရပါရယ်။အဆိုပါရဲဘော်များဟာမက်လ10ရက်နေ့မှာကြာဆုံးခဲ့တာဖြစ်ပေမယ့်စစ်ရေးအခြေအနေအရကြာဆုံးသတင်းထုတ်ပြန်ခြင်းကိုရပ်ဆိုင်းထားတာဖြစ်ကြောင်းအသိပေးထားပါဘော်လခဲမြို့ကိုမက်လာအစောပိုင်းမှစပြီးကီနီတော်လိုင်းရဲ့တပ်ပေါင်းစုကထိုးစစ်ဆင်တိုက်ခိုက်ခဲ့ကဒီနေ့အချိန်ထိတိုက်ပွဲပြင်းထန်နေစေဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာအပြည့်အကျညာခဲ့တဲ့စစ်ကောင်စီတပ်မှမိုးကုတ်မြို့နယ်ကိုလေကြောင်းနဲ့လာရောက်ဘုံကျဲတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။စစ်ကောင်စီတပ်ဟာဧပြီလ2ရက်နေ့မှ22ရက်နေ့အထိအပြည့်အကျညာခဲ့တော်လဲ။ဧပြီလ5ရက်နေ့နေ့လယ်2:20ဝန်းကျင်မှာစစ်ကောင်စီတပ်မှ Jet Fighter နဲ့မိုးကုတ်မြို့အနောက်ပိုင်းပင့်ကူတောင်အောင်နီးမှာဘုံနှလုံးနဲ့လာရောက်ကျဲချတိုက်ခိုက်ခဲ့ကြောင်း PSLF TNLA မှသတင်းထုတ်ပြန်ထားပါရစေ။အလားတူစစ်ကောင်စီတပ်ဟာအပြည့်အကျညာခဲ့ပြီးနောက်ဧပြီလ3ရက်နေ့မှာလေတပိတ်ချင်းမြို့နယ်ခုနမိုင်လေ Jet Fighter နဲ့လေကြိမ်ဘုံရှိလုံးလာရောက်ကျဲချတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ Meshla 28ရက်နေ့မှာမြန်မာနိုင်ငံတွင်ပြင်းအား9.9ရှိတဲ့ငလျင်လှုပ်ခတ်ချိန်နေ့လယ်7:05မိနစ်အချိန်ခန့်မှာလေစစ်ကောင်စီတပ်ဟာ Jet Fighter နဲ့နောင်လင်ကျွော်အတွင်ပေါင်250ဘုံနှလုံးနဲ့လာရောက်ကျဲချမှုကြောင့်ဒေသခံနေ3လုံးနဲ့စာတင်ကျောင်း2ကျောင်းထိမှန်ပျက်စီးခဲ့ပါသေးတယ်။စစ်ကောင်စီတပ်ဟာညီနောင်မဟာမိတ်3ဘက်မှတစ်ဖက်သက်အပြည့်ရဲ့ကြီးညာပြီးနောက်မှာအင်အားများဖြည့်တင်းခြင်းတိုက်ပွဲများအတွက်ထိုးစစ်စီရင်တိုက်ပွဲများမဖြစ်ပွားခဲ့သောနေရာများကိုလေကြောင်းနှင့်ဘုံကျဲတိုက်ခိုက်မှုများပြုလုပ်နေကြောင်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ ပြည့်ရဲ့ကြေညာထားတဲ့စစ်ကောင်စီကတောင်ကုန်းမြို့ကိုဘုံကျဲတိုက်ခိုက်ခဲ့ရာအရတားသုံးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။နိုင်ငံတော်အပြည့်ရဲ့အကြောင်းကြေညာထားတဲ့စစ်ကောင်စီကိုယ်တိုင်ကချိုးဖောက်ကတောင်ကုန်းမြို့ကိုဘုံကျဲတိုက်ခိုက်ခဲ့တယ်လို့ Oregon Prince Media ကနေဖော်ပြထားပါရစေ။စစ်ကောင်စီကဧပြီလ4ရက်နေ့မနက်တနာရီမိနစ်20ခန့်မှာ Jet Fighter တစ်စီးနဲ့ဆလူကြီးရွာကိုဘုံနှလုံးကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါရစေ။အဆိုပါဘုံသီးများဟာဆလူရွာထဲနဲ့ဖုန်ကြီးကျောင်းနာမှာကြောက်ရွံ့ခဲ့ပြီးခရီးရန်ဖျားကျောင်းတစ်ကျောင်းနဲ့လူနေအိမ်သုံးလုံးပြိုကျပျက်စီးသွားခဲ့တယ်လို့သိရှိရပါရစေ။ဒါပြင်အသက်36နှစ်အရွယ်ဒေါ်ကျူကျူအသက်40နှစ်အရွယ်ဒေါ်ပနေနဲ့အသက်14နှစ်အရွယ်မောင်ဆိုးနိုင်တို့သုံးဟာလေးတရားပြင်းထန်စွာရရှိခဲ့ပြီးအရေးပေါ်စေကူတာမှုခံယူနေရတယ်လို့သိရှိရပါတယ်ခင်ဗျာ။မောင်တော်မှာအာစာအကြမ်းဖက်သမားတူကိုအရခတက်တော်ကအသေးဖမ်းဆီးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မောင်တော်မှာအရခတက်တော်ကနေနေလုံခြုံရေးဆောင်ရွက်နေစဉ်အစ္စလာမစ်စစ်သွေးကြောင့်ဖွယ်အာစာအကြမ်းဖက်သမားတူကိုအသေးဖမ်းဆီးရမိခဲ့တယ်လို့ American Prince Media ကနေဖော်ပြထားပါရစေ။ဧပြီလ၄ရက်နေ့ကနေမြေလုံးကျုံရင်ဆောင်ရွက်နေစဉ်လဘဝရွာရွာပြက်အနောက်မြောက်ဖက်မီတာ1100ခန့်အကွာမှာလက်နက်ကင်ဆောင်ထားတဲ့အာစာကျန်းဖက်သမား3ဦးထိတွေ့မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းရင်ဝအကြီးထိမှန်တန်ရာနဲ့တေဆုံးနေတဲ့အာစာကျန်းဖက်သမားအလောင်းတစ်ခုနဲ့စစ်ကောင်စီကပါစာထုတ် G3 တနက်နှစ်လက် G-box နဲ့ကြီးစံတွေပါဝင်ခဲယမ်းတချို့ကိုတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်လက်နက်စွန့်ပြီးထွက်ပြေးသွားတဲ့အာစာကျန်းဖက်သမားတွေရဲ့နောက်ကိုအရခတက်တော်ကလိုက်လံရှင်းလင်းနေတယ်လို့လည်းသိရှိရပါတယ်ခင်ဗျာပေါ်တာဆွဲခံခဲ့ရပြီးစစ်တင်တန်းတက်ရောက်ခဲ့ရသူတူကိုဖမ်းဆီးရရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေတိုင်းစလင်းမြို့နယ်ကံပြားရွာမှာမိုင်း20ဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့မှစစ်မှုထမ်းတင်တန်းစင်တပ်သားတူကိုကင်းပုံးဝင်နေရင်ဖမ်းဆီးရရှိခဲ့တယ်လို့တောင်းညီနောင်မျိုးပြပြောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဧပြီလ9ရက်နေ့ကတပ်မ101လောက်ခန့်ပခုတ်ကူခြေဆိုင်ခလိုက်ရ235တရင်မှာပြည်သူစစ်တင်တန်းအပတ်စဉ်6ဆင်းအသက်22နှစ်အရွယ်ကိုချစ်ဖွေးဆိုသူကိုဖမ်းရမိခဲ့တာပါကိုချစ်ထွေကိုတောင်းညီတော်မျိုးပြပြောက်ကြားဖွဲ့ကင်းပုံးဝင်နေတဲ့နေရာမှာဖမ်းဆီးရမိခဲ့တာဖြစ်ပြီးစစ်ဆေးကြည်ရမှာ2024ခုနှစ်စက်တင်ဘာလ10ရက်နေ့မှာပေါ်တာဆွဲခံခဲ့ရတာဖြစ်ပြီးမိုင်းနစ်ဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီစစ်ကြောင်းမှထွက်ပြေးလွတ်မြောက်ခဲ့တာလို့ဆိုပါတယ်၎င်းကိုတောင်းညီတော်မျိုးပြပြောက်ကြားဖွဲ့ကတာဝန်ယူပြီးထိန်းသိမ်းစောင့်ရှောက်ထားတယ်လို့အသိပေးထားပါတယ်ခင်ဗျာ1368ခုနှစ်မဟာတကြံကာလအတွင်းပျော်ပဲရှင်ပွဲများမပြုလုပ်ကြဘူးတောင်တာပအဖကထုတ်ပြန်လိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်အမျိုးသားညီညွတ်ရေးအစိုးရတောင်တာမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတောင်တာမြို့နယ်မှာ1368ခုနှစ်မဟာတကြံကာလအတွင်းပျော်ပဲရှင်ပွဲများကခုံတီးမှုချင်းများရေသပင်ပွဲကြီးများမပြုလုပ်ကြဘူးအမိန့်ထုတ်ပြန်ထားပါတယ်တော်လှန်ရေးကာလတိုက်ပွဲများအတွင်မြင့်မြတ်စွာကြာဆုံးခဲ့ရတဲ့ရဲဘော်များ၊လေကြောင်းတိုက်ခိုက်ခံခဲ့ရခြင်းနဲ့မိရှို့တက်ဖြတ်ခံရခြင်းများ၊စစ်ဘေးရှောင်များနဲ့ငလျင်တန်းခံစားနေကြရတဲ့ပြည်သူများကိုစာနာခြင်းဖြစ်၎င်းစစ်ကောင်စီကအချိန်မရွေးလေကြောင်းတိုက်ခိုက်မှုပြုလုပ်နိုင်တာကြောင့်၎င်းအခုလိုတားမြစ်ရတာပါလို့ဆိုပါတယ်။အထူးသဖြင့်မက်ချ်လာ28ရက်နေ့ကပြင်းထန်စွာလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်နိုင်ငံအဝန်းမှာငလျင်တန်းခံစားနေရတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရကဧပြီလ23ရက်နေ့ကနေ20ရက်နေ့အထိနိုင်ငံလုံးဆိုင်ရာဝန်ထမ်းကြီးကွယ်မှုနဲ့နှစ်သိမ့်အားပေးမှုရသက်တပတ်အနေနဲ့တတ်မှတ်ခဲ့ခြင်းဖြစ်ပါတယ်။ထို့ကြောင့်တောင်တာမြို့နယ်ပြည်သူလူထုအနေနဲ့တကြံကာလမန်ဒက်စတိတ်စင်တိဆောက်ခြင်း၊တီးမုတ်ကခုံခြင်း၊ရိမ်းနဲ့အတန်ချက်ဆက်များ၊စူညံစွာနဲ့ရေတပင်ပွဲများကျင်းပခြင်းများကိုအထူးရှောင်ချားပေးကြဖို့တောင်တာပအဖကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းတောင်မင်းစစ်သွေးနဲ့ခါရှေတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ပါပါ
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Radio UNG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio UNG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့် American ဘူမိဆိုင်ရာသုတေသနအဖွဲ့ USGSE ဧပြီလ17ရက်နေ့အထိနောက်ဆက်တွဲငလင်ငယ်ဖြစ်ပေါ်နိုင်ခြေများထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ4ရက်နေ့ American ဘူမိဆိုင်ရာသုတေသနအဖွဲ့ USGSE ဧပြီလ17ရက်နေ့အထိနောက်ဆက်တွဲငလင်ငယ်ဖြစ်ပေါ်နိုင်ခြေများကိုမြို့သားညညရဲ့အစိုးရမှထုတ်ပြန်ထားပါတယ်။အင်အား3နှစ်အထက်ရှိသည့်နောက်ဆက်တွဲငလင်ငယ်ဖြစ်ပေါ်နိုင်ခြေ69ရာခိုင်နှုန်းရှိပြီးအကျဉ်း20မှ220ကြားအထိဖြစ်နိုင်ကြောင်း အင်အား၄နှစ်အထက်ရှိသည့်နောက်ဆက်တွဲငလင်ငယ်ဖြစ်ပေါ်နိုင်ခြေ69ရာခိုင်နှုန်းရှိပြီး2ကြိမ်မှ22ကြိမ်အထိဖြစ်နိုင်ကြောင်းအင်အား၅နှစ်အထက်ရှိသည့်နောက်ဆက်တွဲငလင်ငယ်ဖြစ်ပေါ်နိုင်ခြေ54ရာခိုင်နှုန်းရှိပြီး3ညမှ4ကြိမ်အထိဖြစ်နိုင်ကြောင်းအင်အား6နှစ်အထက်ရှိသည့်နောက်ဆက်တွဲငလင်ငယ်ဖြစ်ပေါ်နိုင်ခြေ8ရာခိုင်နှုန်းရှိပြီး3ညမှ2ကြိမ်အထိဖြစ်ပေါ်နိုင်ကြောင်းအင်အား9နှစ်အထက်ရှိသည့်နောက်ဆက်တွဲငလင်ငယ်ဖြစ်ပေါ်နိုင်ခြေ 3.9 မှ1ရာခိုင်နှုန်းအလားအလာရှိပြီးထိုကဲ့သို့နောက်ဆက်တွဲငလင်ဖြစ်ပေါ်နိုင်ခြေရှိတော်လဲအလားအလာအလွန်နည်းပါးကြောင်းဖော်ပြထားပါသည်အဆိုပါအင်အား 9.9 အထက်ရှိသောမြေငလင်ကြီးကိုရှေ့ပြေးငလင် full shock အဖြစ်ဖြစ်နိုင်ချိန်မှာ900ပိုင်းတစ်ပိုင်း 3.2 ရာခိုင်နှုန်းရှိကြောင်းခန့်မှန်းထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးတွင်တရားစတာနှင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနကလုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များရှင်းလင်းတင်ပြတဲ့သတင်းအကြောင်းအရာကိုတင်ဆက်ပေးပါမယ်ဧပြီလ၄ရက်နေ့တွင်ဗီဒီယိုကွန်ဖရင့်မှတက်ဆင့်ကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး73မြင်းဆောင်2025တွင်မြို့သားညီညွတ်ရေးအစိုးရတယန်ဇာတာနှင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်းသတင်းရရှိပါသည်အစည်းအဝေးတွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌကအဖွဲ့မှစကားပြောကြားပြီးတယန်ဇာတာနှင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာတူးခေါင်ကဝန်ကြီးဌာနစတင်ဖွဲ့စည်းခြင်းမူဝါဒဆိုင်ရာဥဆောင်အဖွဲ့များပြည်ထောင်စုအဆင့်တရားစတာစီမံအုပ်ချုပ်မှုအဖွဲ့စီမံခန့်ခွဲမှုကော်မတီ EC နှင့်ဤပညာအကြံပေးအဖွဲ့ Technical Advisory Team TAT ဝန်ကြီးဌာနဖွဲ့စည်းပုံဂျာကာလတရားစတာစီမံအုပ်ချုပ်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်မှုများဂျာကာလနှင့်ရေရှည်ကာလတရားစတာစီမံခန့်ခွဲခြင်းတရားစတာနှင့်သဘာဝပတ်ဝန်းကျင်ဆိုင်ရာကဏ္ဍတွင်နိုင်ငံတကာအဖွဲ့အစည်းများနှင့်ဆက်သွယ်ဆောင်ရွက်ခြင်းတယန်ဇာတာနှင့်သဘာဝပတ်ဝန်းကျင်ဆိုင်ရာအသိပညာမြင့်တင်ခြင်း CDM ဝန်ထမ်းများအားပြန်လည်နေရာချထားခြင်းငွေကြေးနှင့်အသက်မွေးဝမ်းကြောင်းအထောက်ပံ့ပေးခြင်း CDM ဝန်ထားသောစင်နှင့်စင်ဝန်ထမ်းများအားအထောက်ပံ့ပေးခြင်းနှင့်ရှေ့လုပ်ငန်းစဉ်များအားရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်ထို့နောက်တက်ရောက်လာသည့်ကော်မတီဝင်များကသိရှိလိုသည့်များအားဆွေးနွေးမေးမြန်းကာအကြံပြုခဲ့ကြပြီးပြည်ထောင်စုဝန်ကြီးဒေါက်တာတူးခေါင်ကပြန်လည်ရှင်းလင်းဖြေကြားခဲ့ပါသည်။ဆက်လက်၍ရေးရာကော်မတီများအလိုက်လုပ်ငန်းဆောင်ရွက်ချက်များတင်ပြဆွေးနွေးရာတွင်နိုင်ငံတကာဆက်ဆံရေးကော်မတီက150ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံတက်ရောက်သည့်ကိစ္စနှင့်ဆက်လင်း၍တင်ပြခြင်းတခြားရေးရာကော်မတီဝင်များကအထွေထွေကိစ္စရပ်များတင်ပြဆွေးနွေးကြကာအစည်းအဝေးအားည10:15မိနစ်တွင်ရပ်နားခဲ့ပြီးအစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌနှင့်အဖွဲ့ဝင်များရေးရာကော်မတီအဖွဲ့ဝင်များတယန်ဇာတာနှင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတို့တက်ရောက်ခဲ့ကြကြောင်းသိရှိရပါတယ်ခင်ဗျာဆက်လက်ပြီးပြည်ထောင်ရေးနှင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်မှငလင်ဘေးဒဏ်သင့်နယ်မြေတို့တွားရောက်ကူညီဆောင်ရွက်တဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်ရေးနှင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကွန်မင်းသည်ဧပြီလ၄ရက်နေ့တွင်မြို့သားညီညွတ်ရေးအစိုးရ၏စိုးမိုးထိန်းချုပ်နယ်မြေအတွင်းငလင်ဘေးဒဏ်သင့်ဒေသတစ်ခုဖြစ်သည့်သခိုင်းမြို့နယ်သို့တွားရောက်ခဲ့ကြောင်းသတင်းထုတ်ပြန်ပါသည်မြို့နယ်အတွင်းရှိငလင်ဒဏ်ကြောင့်ပျက်စီးပြိုလဲသွားသည့်နေအိမ်အဆောက်အဦများစာတင်ကျောင်းများတပ်သည်ကအဆောက်အဦများလမ်းများတံတားများသို့လိုက်လံကြည့်ရှုပြီးနောက်ငလင်ဘေးဒဏ်သင့်ပြည်သူများနှင့်တွေ့ဆုံ၍လိုအပ်ချက်များကိုမေးမြန်းဆွေးနွေးပြီးအားပေးနှစ်သိမ့်မှုပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်။ငလင်ဘေးဒဏ်သင့်ရက်ရွာပြည်သူအချို့ဤပြောပြချက်အရလက်တလောအရေးကြီးလိုအပ်ချက်များမှာတောက်သုံးရင်ရရှိရေး၊ယာယီနေထိုင်စရာရရှိရေး၊အခြေခံစားသောက်ကုန်ဝယ်ယူရရှိရန်ခက်ခဲနေမှု၊ဓာတ်ဆီဒီဇယ်ဆီအခက်အခဲ၊ဆေးဝါးမလုံလောက်မှုတို့ဖြစ်တယ်လို့သိရပါတယ်။ညာပိုင်းတွင်စကိုင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှတာဝန်ရှိသူအချို့နှင့်အစည်းအဝေးတစ်ရက်ကျင်းပပြုလုပ်ခဲ့ပြီးမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့အနေဖြင့်ငလင်လှုပ်ခတ်ပြီးသည့်နှစ်24နှစ်ရည်အတွင်းကုညီကယ်ဆယ်ရေးလုပ်ငန်းများကိုစတင်ဆောင်ရွက်သည့်အကြောင်းလုပ်ငန်းကော်မတီတစ်ခုဖွဲ့ထားပြီးမြေပြင်နှစ်ဖွဲ့ခွဲ၍ကွင်းစင်းကုညီမှုများပြုလုပ်နေကြောင်းပြည်သူလူထုထံမှအလူငွေ 31,900 ကျော်ရရှိထားကြောင်းယနေ့ထိကုညီကယ်ဆယ်ရေးလုပ်ငန်းများအတွက်သုံးစွဲငွေ 3,000 ကျော်နေပြီဖြစ်ကြောင်းဆွေးနွေးတင်ပြခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆလဘီမန္တလေးနဲ့စကိုင်းမှာမိုးတီထန်စွာရွာပြီးလေပြင်းတိုက်ခတ်တဲ့သတင်းကိုတင်ပြပေးပါမယ်။ဧပြီလ5ရက်ညပိုင်း8နာရီကျော်ကစပြီးမန္တလေးနဲ့စကိုင်းမှာမိုးတီထန်စွာရွာပြီးလေပြင်းတိုက်ခတ်နေကြောင်းဒေသခံများထံမှသိရပါဗျ။နောက်ဆက်တွဲငလင်းများကိုစိုးရိမ်တာနဲ့ပြိုပြက်အဆောက်အဦတွေမှာနေဖို့အဆင်မပြေကြတာကြောင့်ကွင်းပြင်တွေနဲ့လမ်းမကြီးတွေပေါ်မှာမိုးကာဇတွေနဲ့ယာယီတဲထိုးနေထိုင်ရသူတွေအတွက်မိုးနဲ့လေကြောင့်အခက်အခဲတွေထပ်ဖြစ်ရပြီးလျှင်စစ်မီးများလည်းပြတ်တောက်သွားကာယာယီတဲအချို့ပျက်စီးသွားတယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီး ပြောပွဲမြို့ကမောဇာဘန်ပြိုချမှုတွင်ဘန်ဝင်နှန်း10ဦးအပါအဝင်20ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ28ရက်နေ့ကခွန်တသမခွန်ရစ်စတာစကေးရှိပြင်းအားမြင့်ငလင်းလှုပ်ခတ်မှုကြောင့်ကမောဇာဘန်9တပ်အစာဦးပြိုချမှုတွင်ဘန်ဝင်နှန်း10ဦးအပါအဝင်20ဦးသေဆုံးကြောင်းပြောပွဲမြို့မိသက်တပ်ဖွဲ့ထံမှသိရပါဗျ။ကမောဇာဘန်အတွင်းမှအသက်ရှင်သူဘန်ဝင်နှန်း9ဦးနှင့်ကတ်စတမာ4ဦးကိုကယ်ထုတ်နိုင်ခဲ့ပြီးသေဆုံးသူဘန်ဝင်နှန်း10ဦး၊အာမခံဝန်ထမ်း2ဦးနှင့်ကတ်စတမာ9ဦးစုစုပေါင်း20ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ဗန်အတွင်းအတီးပြုတ်စရင်အရာပျော်ပွဲမြို့နယ်မိသက်တပ်ဖွဲ့မှအသက်ရှင်လျက်16ဦးကယ်ထုတ်နိုင်ခဲ့ပြီး3ဦးမှာဆေးရုံပို့ရလမ်းတွင်သေဆုံးခဲ့ကာပျိုကျအစာဦးအတွင်းမှသေဆုံးသူ18ဦးဖော်ထုတ်ပေးခဲ့တယ်လို့ဆိုပါတယ်။သေဆုံးသူများ၏ရုပ်အလောင်းများအား၎င်းတို့၏မိဘဆွေမျိုးများအားမျက်မြင်ကြည့်ရှုစစ်ဆေးအတီးပြုတ်စေပြီးလွှဲအပ်ပေးခဲ့တယ်လို့သိရှိရပါတယ်။ပြော်ဝဲမြို့ KBZ ဘန်သည်ပထမငလင်လှုပ်ပြီးတကားများကိုပိတ်ချကာပြည်သူများကိုအပြင်ထွက်ခွင့်မပေးဘဲဒုတိယအကြိမ်လှုပ်ခတ်ရာမှပြိုကျခဲ့သလိုပိတ်မိသူများကိုဦးစားပေးကဲမထုတ်ဘဲဘန်တာဝန်ခံဝန်ထမ်းကအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့များကိုလုံခြုံရေးခေါ်ပြီးပတ်စံများကိုသာဦးစားပေးထုတ်ယူခဲ့တာကြောင့်အစာရည်ငက်ပြက်အောက်ဆီဂျင်ပြတ်ပြီးအသေးအပြောက်များရတယ်လို့နင်နာသူမိသားစုများကပြောဆိုထားပါတယ်ခင်ဗျာ။ဆလဘီငလင်ဘေးကြောင့်ဧပြီလ5ရက်နေ့လယ်တနာရီအထိတည်ဆုံးသူ 4,154 ဦးရှိလာတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ28ရက်ပြင်းထန်စွာလှုပ်ခတ်ခဲ့တဲ့ငလင်ဘေးအပြင်နောက်ဆက်တွဲလှုပ်ခတ်မှုများကြောင့်ဧပြီလ5ရက်နေ့လယ်တနာရီအထိတည်ဆုံးသူ 4,154 ဦးရှိလာပြီးထိခိုက်ဒဏ်ရာရရှိသူ 6,168 ဦး၊ပျောက်ဆုံးသူ 969 ဦးနှင့်ကယ်ဆယ်ရရှိသူ 498 ဦးရှိလာတယ်လို့ယုံကြည်စိတ်ချရသောဒေတာအချက်အလက်များအရသိရကြောင်းຫນွေဦးထီမှအသိပေးထားပါတယ်။မြေပြင်မှာအရေးတကြီးလိုအပ်နေတဲ့အကူအညီများကိုလျင်မြန်စွာပေးနိုင်ဖို့အတွက် Ministry of Humanitarian Affairs and Disaster Management NUG မှငလင်ဘေးသင့်ထိခိုက်ဒေသတွေကိုခြုံငုံနိုင်ရန်ကောက်ခံရရှိထားသောလူဒန်းငွေများကိုနေ့စဉ်နဲ့အမျှလွှဲပို့ထောက်ပံ့နေလျက်ရှိပြီးဧပြီလ17ရက်နေ့အထိမြေငလင်သဘာဝဘေးထောက်ပံ့စာနာကူညီပေးကမ်ပိန်းမှာဝိုင်းဝန်းပါဝင်ထောက်ပံ့ပေးကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ငလင်ဘေးအတွက်ဩစတြေးလျကော့စ်ကန်ဂျီလူမျိုးပေါင်းစုံယဉ်ကျေးမှုအသင်းကစူတောင်းပွဲနှင့်ရမုံငွေရှာပွဲပြုလုပ်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြမငလင်ဘေးအတွက်ရမုံငွေရှာပွဲရဲ့အပါအဝင်စူတောင်းပွဲကိုဩစတြေးလျနိုင်ငံ၌ပြုလုပ်သွားမည်ဖြစ်ကြောင်းမြမငလင်ဘေးအတွက်စူတောင်းပွဲကိုဩစတြေးလျနိုင်ငံ New South Wales ပြည်နယ်ကော့စ်ဟာဘာမြို့၌ဧပြီလ12ရက်တွင်ပြုလုပ်မည်ဖြစ်ကြောင်းဓာတ်ပုံပြပွဲနှင့်မြို့မိမြို့ဖများ၏ရမုံငွေရရှိရေးဟောပြောပွဲများပါဝင်မည်ဖြစ်ကြောင်းကော့စ်ကန်ဂျီလူမျိုးပေါင်းစုံယဉ်ကျေးမှုအသင်း Cross Coast Multicultural Society ကအသိပေးထုတ်ပြန်ထားပါသည်Cross Coast Multicultural Society သည်ဩစတြေးလျနိုင်ငံဌာနေတိုင်းရင်းသားများအပါအဝင်ပြောင်းရွှေ့အခြေချနေထိုင်သည့်နိုင်ငံတကာမှလူမျိုးပေါင်းစုံနှင့်ဖွဲ့စည်းထားသည့်အသင်းဖြစ်ပြီးမြမငလင်ဘေးကူညီကယ်ဆယ်ရေးအတွက်ရမုံငွေရှာဖွေရန်မြမ Earthquake Relief Aid Me ဖွဲ့စည်းထားကာငလင်လှုပ်ပြီးချိန်မှစ၍ဒုတိယပတ်ကာလအထိအရေးပေါ်ရမုံငွေရှာဖွေရေးကာလဟုသတ်မှတ်လှုပ်ဆောင်နေတယ်လို့သိရပါဗျ။ဆက်လက်၍လည်းရေရှည်ပံ့ပိုးရေးရမုံငွေများရှာဖွေ၍မြေပြင်၌ကူညီနေသည့်အဖွဲ့များနှင့်ဩစတြေးလျနိုင်ငံအစိုးရအတိအမှတ်ပြုသည့်နိုင်ငံတကာအဖွဲ့အစည်းများမှလှူဒန်းသွားမည်ဖြစ်ပြီးအွန်လိုင်းမှလှူဒန်းလိုသူများအနေဖြင့်လည်းပါဝင်နိုင်ကြောင်းအသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ Kashel ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio UNG မှာဆက်လက်တင်ပြနေပါတယ်ရှင်။ဆက်လက်ပြီးတယ်လီကျမ်းမာမှာတင်ဆက်ပေးမယ့်ပြင်းထန်စိတ်ဖိစီးမှုဒဏ်သင့်ယောဂသို့မဟုတ် Post Traumatic Stress Disorder အကြောင်းကိုနားဆင်ကြားရမှာဖြစ်ပါတယ်ရှင
်။အားလုံးပဲမင်္ဂလာပါ။ကျွန်တော်ကတော့ဒေါက်တာဆူတောင်းပြည့်ဖြစ်ပါတယ်။ကျွန်တော်ဒီနေ့ပြောပြမယ့်အကြောင်းအရာကတော့ပြင်းထန်စိတ်ဖိစီးမှုဒဏ်သင့်ဝေဒနာအကြောင်းပဲဖြစ်ပါတယ်။သူကဒီစိတ်ပညာခေါ်ပေါ်မှာဆိုရင်တော့ Post Traumatic StressDisorder လို့ခေါ်ပါတယ် PTSD လို့လည်းအတူကောက်ခေါ်ပါတယ် Post Traumatic Stress Disorder ဖြစ်ပါတယ်ဒီ PTSD ဆိုတာဟာဘဝမှာကြီးကြီးမားမားနာကျင်ထိခိုက်လောက်တဲ့အဖြစ်အပျက်ကိုကိုယ်တိုင်ပါဝင်ကြုံတွေ့ခဲ့ရတာဒါမှမဟုတ်ရင်မျက်မြင်တွေ့ခဲ့ရတာဒါတွေတွေ့ခဲ့ရပြီးတဲ့နောက်တလကျော်ကြာတဲ့အထိပြင်းထန်တဲ့စိတ်ဖိစီးမှုလက္ခဏာတွေဆက်ရှိနေသေးတာကိုဆိုလိုတာပါဖြစ်ရဆိုးဆိုတဲ့နေရာမှာအမျိုးမျိုးလည်းဖြစ်နိုင်ပါတယ်ကား accident ဖြစ်တာကားမှောက်တာမျိုးပေါ့နော်ပြီးတော့လေရင်ပြက်ကြတာမှာရှင်တန်ကြံရစ်တာစစ်ပွဲတွေမြန်မာပြည်လိုပေါ့နော်ဒီ Ukraine တို့အခု Israel တို့အဲဒီဖြစ်နေသလိုပဲစစ်ပွဲတွေမုံတိုင်းလိုတော်မီလိုတဘာဝကပ်ဘေးတွေကြုံရတာနောက်တစ်ခုကမရိမှုပြီးတော့ကိုယ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာအနိုင်ကျင့်ခံရတာပေါ့နော် abuse လုပ်ခံရတာ ဒီလိုအခြေအနေတွေမှာဒီဖြစ်ရဆိုးတွေပေါ့ဒီလိုဖြစ်ရဆိုးတွေကြုံနာ ው ပြီးတော့တလကြာတဲ့အထိပြင်းထန်တဲ့စိတ်ဖိစီးမှုလက္ခဏာတွေဆက်ရှိနေသေးတာကို PTSD လို့ခေါ်ပါတယ်စိတ်ထိခိုက်စရာအဖြစ်ပြက်ပြီးတဲ့နောက်ပိုင်းမှာတဲ့လူတော်တော်များများဟာစိတ်ဖိစီးမှုတွေခံစားရပြီးအချိန်ကြာလာတာနဲ့အမျှပြန်လဲလျော့ပါတက်တာပျောက်ကင်းလေးရှိပါတယ်တဲ့ဖြစ်ရဆိုးကြုံမှုတဲ့သူတိုင်းမှာတော့ PTSD ဖြစ်တာတော့မဟုတ်ပါဘူးတဲ့အဖြစ်ဆိုးကြီးကြုံပြီးအ ਨੇ ဆုံးတလကြာတဲ့အထိလူမှုပေါင်းသင်းဆက်ဆံရေးတွေမိသားစုအရေးနဲ့လုပ်ငန်းခွင်မှာပါတိတိတာတာထိခိုက်လာပြီဆိုရင်တော့ PTSD ရှိတာဖြစ်နေနိုင်ပါတယ်။ကဲဒီတော့ PTSD ရဲ့ယောဂလက္ခဏာတွေကဘာတွေဖြစ်မလဲတဲ့။အိတ်ဆက်အနားယူရခက်ခဲမယ်။အာယုံစူးစိုက်ရခက်ခဲမယ်။စိတ်တူစိတ်ဆက်ဒေါသထွက်လွယ်မယ်။ပောက်ကွဲလွယ်မယ်။ကြုံခဲ့ရတဲ့ဖြစ်ရဆိုးကြီးနဲ့ပတ်သက်တဲ့အတွေ့အကြုံနေရာတွေလူတွေခံစားချက်တွေပြန်ပြောင်းပြောရတာတွေကိုရှောင်ကျဉ်လာမယ်။ထပ်တလဲလဲဒီဖြစ်ဆိုးကိုအမှတ်ရနေမယ်။တွေးနေမယ်။မှတ်ညံတဲ့အာယုံနဲ့ထပ်တလဲလဲရောက်နေမယ်။ဒါနဲ့ပတ်သက်တဲ့အိမ်မက်ဆိုးတွေမှတ်မယ်။စိတ်ကြတာစိတ်ပူပန်တော့ကရောက်ရတာပြီးတဲ့အခါမှာစိတ်ခံစားချက်ကင်းမဲ့တာဒါတွေခံစားရတာပါတယ်တဲ့ဖြစ်ရဆိုးကြုံမှုတိုင်း PTSD ဖြစ်တာမဟုတ်ဘူးဆိုတော့ဘသူတွေမှာ PTSD ကအဖြစ်များတယ်လဲဆိုပြီးသိကျင်ကြမှာပဲနော်အမျိုးသမီးတွေဟာအမျိုးသားတွေထက် PTSD ဖြစ်ဖို့ရာခိုင်နှုန်းပိုများတယ်တဲ့မရိမှုကြုံရတဲ့သားကောင်တွေစစ်ပွဲရဲ့သားကောင်တွေတုံ့ပန်းတွေထောင်သားတွေအချင်းချခံထားရတဲ့သူတွေမှာသူတို့ကပိုခံစားနိုင်တယ်ပြီးတော့ငယ်ဘဝစိတ်ဓာတ်ရရှိတဲ့သူတွေကိုယ်ပိုင်းစိတ်ပိုင်းအနိုင်ကျင့်ခံရတဲ့သူတွေနော် abuse လုပ်ခံပူးတဲ့သူတွေစိတ်ရောဂါအခံရှိတဲ့သူတွေပညာရေးအားနည်းတဲ့သူတွေနဲ့လူမှုစီးပွားရေးအရခက်ခဲတဲ့သူတွေမှာ PTSD ပိုလို့ဖြစ်နိုင်ကြများပါတယ်တဲ့ဒီတော့ PTSD ဖြစ်ပွားခြင်းအကြောင်းရင်းတွေကဘာတွေဖြစ်မလဲ genetic လို့ခေါ်တဲ့မျိုးရိုးဆိုင်ရာအကြောင်းလဲ PTSD ဖြစ်ပွားနိုင်တယ်မျိုးရိုးလိုက်တာပေါ့နော်အခုအမျိုးထဲမှာ PTSD ဖြစ်ဖူးတဲ့သူရှိတာမျိုးနောက်တစ်ခုကတော့ psychological စိတ်ပိုင်းဆိုင်ရာအရာလဲ PTSD ဖြစ်ပွားနိုင်တယ်နောက်တစ်ခုကတော့ neurological အုံနှောက်ရဲ့အခန်းကဏ္ဍမတခုခုချုပ်ရဲတာပေါ့နော်တရားရကြောင့်လေ PTSD ဖြစ်ပွားနိုင်တယ်အဲ့တော့အကြောင်းရင်းဖြစ်ပွားနိုင်တဲ့အကြောင်းရင်းတွေကများစွာရှိတယ်ဒီတော့ PTSD ဟာစိတ်ကြယောဂ depression စိတ်ပူပန်မှုလွန်ကဲတဲ့ယောဂ anxiety အရက်မူးယစ်ဆေးဆွဲတဲ့ယောဂတွေနဲ့လည်းဆက်ဆက်ပြီးတော့တွဲဖက်ဖြစ်ပွားလေလည်းရှိပါတယ်တဲ့ PTSD ကိုဘယ်လိုကုသနိုင်မလဲဆိုရင်စိတ်ကြမ်းမာရေးအထုခုဆရာဝန်နဲ့ပြသဆွေးနွေးကုသမှုခံယူရပါမယ် PTSD ဝေဒနာရှိတဲ့သူကိုမိသားစုတငယ်ချင်းပတ်ဝန်းကျင်အတိုင်းဝိုင်းကဖေးဖေးမမနဲ့လူမှုကူညီရေးထောက်ပံ့နေ social supportလို့ခေါ်တာပေါ့နော်လူမှုကွန်ရက်ထောက်ပံ့နေပေးရပါမယ် PTSD ရှိတဲ့သူကိုယ်တိုင်ကလည်းစိတ်ဖိစီးမှုစိတ်ပူပန်မှုတွေကိုကောင်းစွာထိန်းချုပ်နိုင်အောင်လုပ်မှုလို့စိတ်ဖိစီးမှုကိုစီမံခန့်ခွဲတာပေါ့နော် stress management ခေါ်တာပေါ့ဒါတွေကိုကောင်းကောင်းလုပ်နိုင်အောင်ကြိုးစားနေထိုင်ရမယ် CBT လို့ခေါ်တဲ့ cognitive behavioral therapy လို့ခေါ်တဲ့စိတ်ပညာကုထုံးတွေကလည်းအထောက်အကူပေးပါတယ်တဲ့နော်ဒီလိုကုသတဲ့အခါမှာဒီတော့ PTSD ရဲ့ပျောက်ကင်းနိုင်မှုအလားအလာဘယ်လိုရှိမလဲကောင်းမွန်တဲ့လူမှုကူညီရေးအထောက်ပံ့နေ social support ပေးနိုင်တာပြီးတော့မှန်ကန်တဲ့စိတ်ဖိစီးမှုကင်တွယ်ဖြစ်ရှင်းနည်းတွေပေါ့နော် stress management ကောင်းကောင်းလုပ်နိုင်တာဒါတွေလည်းရှိမယ်ပြီးတော့ကြီးကြီးမားမားဖြစ်ရဆိုးတွေလည်းထပ်ပြီးတော့မကြုံရဘူးဆိုရင်တဲ့ PTSD ဝေဒနာတွေရဲ့90ရာခိုင်နှုန်းဟာပျောက်ကင်းသက်သာသွားလိမ့်ရှိပါတယ်တဲ့30ရာခိုင်နှုန်းကတော့နာရာရှည်ယောဂတပွဲခံစားကြရမှာဖြစ်ပါတယ်ဆိုတာကိုသတိပြုသင့်ဖို့ကျွန်တော်ဒီနေ့ပြောပြပေးတာဖြစ်ပါတယ်ကဲကျွန်တော်ဒီနေ့ပြောသွားတဲ့အကြောင်းအရာလေးကတော့ PTSD Post Traumatic Stress Disorder လို့ခေါ်တဲ့ပြင်းထန်စိတ်ဖိစီးမှုဒဏ်သင့်တဲ့ဝေဒနာအကြောင်းပဲဖြစ်ပါတယ်
ဆက်လက်ပြီး Radio NUG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချွမသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကို Radio NUG နဲ့ချိုချွမသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ခင်ဗျားတို့နမရိုင်းနော်အတူငွယ်ကိုကုမ်ထရမ်ကူလာမ်ကိုလိမာဘိချာခြုံဟုံထူရီမင်းငါဘခနီအတူငောင်းထူရီလေကျူမင်တလာကမ်ပလက်တူအင်္ဂရိစီနိုခန်ယုံွန်ခုံဟုံရုံလေးစီအကနာအော့ဖ်ကီဂျီမောင်ချတီယာဟင်နာရီကျူမင်တတုံအင်္ဂရိစီနိုအကပနာချောင်စင်ရူယာအနီရိုအမင်းဟုဘနာအော့ဖ်ကီဂျီအောင်ထူပြင်းငါခနီချတီယာထုမနာလီကျူမြမခုရှိပြီထွနာဖူဟာစင်လုံးရှိသူအေကောဝိုင်ရီဒိုင်လော့ကီယာတရုတ်မော်ဒယ်အင်္ဂရိစီနိုအကနာအော့ပီဂျီမောဂျူတီယာအဖိနာကောင်ထူလီကျူမင်ဒမန်ရောမန်ရောဦးနာတန်ကနောပီဘီဒူခိုင်ရီယာခုတ်ချာရီအဒမ်ဘာဒါခနာအော့ပီဂျန်ထူဒီမိလိုက်ပါအော့ကီနီမင်ဒလာကမ်ပလေမန်ရောယူအင်္ဂရိစီနိုခုံဟုဘရဒိုက်စီအကာဘာနာအော့ကီနီ Abram Bicha at Kongaidong Himkin Shalagung, Gamble Maro, Jeff Faitan, Akana Omne, Himki Krula, Mu, Himkin Shalagung Piminda Maro Yung, Angrisino Kanyung, Akabana of Guinea, Ajuna Akana Gundiju, Minda Maro Yung, Maro Kanu of Gia, Im Amshadina of Gijia, Maro Natanganong, Bicha Unghup Tunshagini, Judyang Bicha Rui, Koidong Himkin Erla Minim Kuling Palagung Pi, Minda Dunkabane, Gamble Maro Liju, Himkin Erla Mini Plikibla, Himkin Rui Mini Krulagung, Akabana of Gijia, Gamble Maro Kokyang Ridungan of Mibena of Guinea, Minda Maro Yung Angrisino, Pane Angona, Bami Kansung Ria Aru, Mubana of Gijia, Much lecha tumkible pana opkine, a kogum tumkible tree lokia, pami dumala, kogum gule lokia, pami dumad, angrisino, bribriga, kyol hogum apagine, nanya nizro leju, kogum tramkulam gulimpa, lecha tumkible minta maro, hilodangamu bagakine, a juna pami hileju, minta si chengano, minta maro kana. E over, clever nikalonagum angrisino, mikpan jakijia, pana opkine, a juna pangune. Amingona, Bami Kyansung Rileju, Dribriga Kogum Tramkulam Gulik Ti, Bicha, Malhagung, Amingona Gene, Nani Leju, Minda Maro, Hilodanga, Amipushi Dia, Minda Maro Rabava Dunago, Mipana Angrisu Dungarino, Amipena of Guinea. Yamako Shibi, a Twinagapua, Joy Kai Gia, Kokyangri, E Ola, Shinglushi Duri, Bifaya, Lokia, Deyokoga, Modo Goliju Angrisu Dungano, Sedon Gabki Gia, Tian Ali Dungano, Dribrigam Bicha, Komodanga Tuanshana of Guinea. The Yok Jechenia, Modo Goliju, Kogum Pram Gulam Gulimpang, Bicha Ud, Mohim Kit Gola Mini, Shaliri Hogun, Nong Chumaro of Gabiro, Dumat Ang Edung, Angrisino Gaji Pibrit Guinea, Angrisui Presanangang, Vice or Mintonapi, Ajuna, Modo Goliju, Angrisuya Mane Juna Gom Semikaji appear Prena of Guinea, Kogum Pram Gulam Gulimpa, Malecham Golikshing, Himkin. Shaliri laminim, Pagibli Rilok Kigia, Koki She, Shibi Twinagapoli, Nima Koyu, Kyansun Suki, Piak Pligiplo, Rologija, DVB Dida, Tim Dungano, Bicha Pli Komodanga, Tuanshona, of Guinea. Minda Mango, you cookyang, you pub, Bibi Vajia, Mango, not Dungano, Bibi Dukaria cookyang, Akuna of Gemo, Lecha, Shalik Kongubon, Tuanshona, of Guinea. Ajuna Mango, not Dungano, a sure, Kyang Religio, to work through Kinung. Muda Kungli per a burnout by Bibi via Jesse, Nkrenari, Rana Gop Kaila, Muda Kumudom, Siva Giam, Lungario, Mibi Duvai, Kakaji Pipekini, Mindaliju, Chamberhu, Operation Aming on Kokum Tram Gulam Gulipki, Black Chak Kuhum, Amibrena Gene, Kokum Tram Gulam Gulipki, Disembarti Kiam Gulian Hum, Mangro, Amirabaga Kimo, Niam Tendrine, Dungan, Tuminga Liju Shimogakani, Nima Kokrula Kokunam of Gakosa Kari Nimivan. Ayo tuisina aina ri ayo maine nebum khun nam jeng nang so jia singa no brand ni lu ba phina ban rai no ba
kokum tung si mba kho yung kheng luk poi ri phua khang ak dum asna alim na opkini lem minds la kek sak thi gya kheng lung ri le ju ang lung ka dang une ang sho ak dum okulum akhang Ambutia, Aminkrana of Guinea. Lem Mainsla, Keng Luk Puri Leju, Ajao, Aming Dunkana Mana, Amunriung, Aduk Bakshu, Aming Dunkanaga, Amunriung, Huningne, Ajunria, Hunung, Rog Agyagung, Keng Luk Puri Ju, Aya Kyauno Gia, Naina Wai Tukani, Keksaktegia, Keng Luk Puri La, Lem Mainsuri, Yamna, Rurunna, Sungon Dauna, Miom Kinari, Kabivai. Vaya Akduma, Gek Te Une, Kyangri, Amidin Vai, Aminun, Amai Vaya, Gyaksang Hingini Nanga Omnaga Be Yunga, Vaya, Ajunamai Muri, Namu Akyakung, Ahik Kyanga, Nam Tin Duvai Juna Gagene, Nanga Purping, Vai Gagyak Hang Leju, Bainak Dumat Bine, Ajuna Mong Lamri, Mzikia, Angbuma, Nam Tin Vai
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့ အစီအစဉ်လေး ကို ခਿੱတရနာလိုက်ပါမယ်ရှင် မြန်မာစံတော်ချိန် မနက် 8:00 နာရီ ခွဲနဲ့ ည 8:00 နာရီ ခွဲ အချိန်တွေမှာ ပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကို မနက်ပိုင်း 8:00 နာရီ ခွဲမှာ line to 16 မီတာ 11.89 MHz ညပိုင်း 8:00 နာရီ ခွဲမှာ line to 25 မီတာ 11.64 MHz တွေမှာ တိုက်ရိုက်ဖမ်းလို့ ပါစေနိုင်ပါပြီ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်